လေဗန်နိုင်ငံအရှေ့ပိုင်းဘန်ဂါဇီမြို့မှာစနေနေ့ကကားဘုံတစ်လုံးပေါက်ကွဲခဲ့တဲ့အတွက်ကုလသမဂ္ဂဝန်ထမ်းအနည်းဆုံး3ဦးသေဆုံးသွားတယ်လို့ကုလသမဂ္ဂပြောခွင့်ရတဦးကဆိုပါတယ်။ဧပွဲတော်ကာလအတွင်းထရီပိုလီမြို့တော်ကတိုက်ပွဲတွေအပြစ်ခတ်ရပ်ဆဲထားဖို့သဘောတူညီမှုရရှိခဲ့ကြချိန်မှာဒီတိုက်ခိုက်မှုဖြစ်ပေါ်လာတာပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကသူ့ကြေညာချက်ထဲမှာဒီတိုက်ခိုက်မှုကိုရှုတ်ချထားပါတယ်။တိစုံသူ3ဦးအပြင်တန်ရာရသူအများပြားရှိတယ်လို့လည်းကြေညာချက်မှာဖော်ပြပါရယ်။လေပြားအခြေအနေကိုဆွေးနွေးဖို့စနေနေ့ညနေပိုင်းကကုလလူညုံရေးကောင်စီအစည်းအဝေးတစ်ရက်ကျင်းပခဲ့ပြီးကုလသမဂ္ဂဟာလေပြားကနေဆုတ်ခွာဖို့ရည်ရွယ်ချက်မရှိဘူးလို့ညဉ့်ဉန်းဖော်ဆောင်မှုအဖွဲ့လက်ထောက်အတွင်းမှူးဝင်းတရကေတာကဆိုပါရယ်။လေပြားဆိုင်ရာကုလအထူးတန်တမန်ကတော့ဒီဘုံခွဲမှုဟာတရေဘောကြောင့်လည်းလွတ်ရပ်လို့ရှုတ်ချပါရယ်။ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ကြေညာချက်ထဲမှာမွတ်စလင်ပွဲတော်အားလည်းရဲ့ကာလအတွင်းစာနာမှုအတွက်အပြစ်ခတ်ရစဲထားတာကိုလေးစားရဖို့တက်ဆိုင်သူအားလုံးကိုတိုက်တွန်းထားပါတယ်။